အမေရိကန်ပြည်ထောင်စုအမျိုးသားကာကွယ်ရေးလုံခြုံရေးခွင့်အဥပဒေ NDAA မူကြမ်းကိုအထက်လွှတ်တော်ကအတည်ပြုလိုက်ပြီးမှအထက်လွှတ်တော်ကနေပြင်ဆင်ထည့်သွင်းအတည်ပြုချက်တွေပေါ်မှာအောက်လွှတ်တော်မှာအခြေတင်ဆွေးနွေးအတည်ပြုကြရအောင်မှာဖြစ်ပါတယ်။ဒီမိုကရက်အများစုလွှမ်းမိုးတဲ့အထက်လွှတ်တော်မှာထောက်ခံမဲ86မဲကန့်ကွက်မဲ17မဲနဲ့ကြာသာပတေးနေတုန်းကအတည်ပြုခဲ့ကြတာဖြစ်ပါတယ်။ဇူလိုင်လဇန်နုံကတော့ Republican အမတ်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာထောက်ခံမဲ219မဲကန့်ကွက်မဲ210နဲ့ကပ်ပြီးတော့အတည်ပြုခဲ့ပါတယ်။အခုတခါအထက်လွှတ်တော်ကနေပြင်ဆင်အတည်ပြုတဲ့မူကြမ်းနဲ့အောက်လွှတ်တော်မှာအတည်ပြုထားတဲ့မူကြမ်းတွေကိုနှိုင်းယှဉ်ပြီးတော့လွှတ်တော်အမတ်တွေကြားမှာအလျော်တင်းလုပ်ပြီးတော့လွှတ်တော်နေရာစလုံးမှာအတည်ပြုနိုင်အောင်ကြိုးစားကြမှာဖြစ်ပါတယ်။ဒေါ်လာတန်ပေါင်း886ဘီလီယံသုံးဆွဲမဲ့အသုံးစရိတ်ဥပဒေထဲမှာတော့ AI ညာရီတုနဲ့ဒပိုင်းလျက်ကူစီမီကွန်ဒက်တာလုပ်ငန်းတွေလုပ်နေတဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့တရုတ်နိုင်ငံမှာရင်းနှီးမြှုပ်နှံတာနည်းပညာတွေအသုံးချတာကိုကန့်သတ်ထားပါတယ်။ဒါ့အပြင်အမေရိကန်စစ်မှုထမ်းတွေကိုလစာ 5.2 ရာခိုင်နှုန်းတိုးပေးဖို့နောက်ယူကရိန်းကိုစစ်ရေးအကူအညီတွေပေးဖို့ပါဝင်တယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုနာမည်နဲ့တကွဖော်ပြပြီးတော့လက်နက်မဟုတ်တဲ့အကူအညီတွေကျွမ်းကျင်မှုအကူအညီတွေပေးဖို့ခွင့်ပြုထားပါတယ်ရှင်။